အစ္စရေးနဲ့ပါလက်စတိုင်းဟားမတ်စ်အဖွဲ့ကြားမှ82နာရီအပြည့်အခါရက်ဆဲထားတဲ့ပထမနေ့ဂုဏ်ဂဏ်နီးအင်္ဂါနေ့ညရောက်တဲ့အထိဂါဇာဒေသမှာပြစ်ခတ်မှုတွေမရှိဘဲတည်ငြိမ်နေပါတယ်။တလနီးပါးအတွင်းအပြန်အလှန်ပြစ်ခတ်မှုတွေအရှိအကျဆုံးရပ်နေတာလည်းဖြစ်ပါတယ်။ကန်ယူရန်ဒေသဘက်ကနေပြီးတော့အစ္စရေးတပ်တွေကိုရုတ်သိမ်းခဲ့ပြီးတော့ဒေသစံတော်ချိန်အင်္ဂါနေ့မနေ့8နာရီကစလို့နှစ်ဖက်အပြစ်ခတ်ရက်ဆဲမှုစတင်ခဲ့ကြပါတယ်။ဂါဇာဒေသကနေပြီးတော့အစ္စရေးတပ်တွေကိုရုတ်ခဲ့ပြီးမဲ့တိတ်အဝေးကြီးကိုဆုတ်ခဲ့တာမဟုတ်ပါဘူး။ဟာမတ်စ်အဖွဲ့ကဒီနေဇက်ဖြတ်ကျော်တိုက်ခိုက်မှုအတွက်အသုံးပြုနေတယ်လို့သိထားတဲ့ထဲကဒီနောက်ဆုံး32ခုမြောက်မြေအောက်လှိုင်ကူကိုဖျက်ဆီးခဲ့ပြီးတဲ့နောက်အစ္စရေးစစ်သားတွေဟာဒီဂါဇာအပြင်မှာကာကွယ်ဖို့အတွက်အသင့်အနေထားနဲ့ရှိနေတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူဒုတိယဗိုလ်မှူးကြီးပီတာလာနာကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ The Hague မှာရောက်နေတဲ့ပါလက်စတိုင်းနိုင်ငံသားရေးဝန်ကြီး Riyad al-Malki ကတော့သူ့အဆိုဂါဇာဒေသအပေါ်အစ္စရေးတို့ရဲ့ရက်ဆက်တဲ့လုပ်ရက်တွေကိုနိုင်ငံတကာရာဇဝတ်တရားရုံး ICC ကတရားလိုရှေ့နေတွေကိုအင်္ဂါနေ့တုန်းကထပ်ပြီးတော့ပြောကြားခဲ့ပါတယ်။ပဋိပက္ခတွေဖြစ်နေတဲ့နှစ်ဖက်လုံးအပေါ်အသေးချာစုံစမ်းစစ်ဆေးမှုလုပ်ဖို့အတွက်ကိုလည်း PA ပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒီ El Maliki ကတောင်းဆိုပါတယ်။ဆွဆွဲချက်တွေကိုနိုင်ငံတကာတရားရုံးကစစ်ဆေးသုံးသပ်နိုင်ဖို့အတွက်ပါလက်စတိုင်းအစိုးရအနေနဲ့ဒီ ICC အဖွဲ့ဝင်ဖို့လိုအပ်ပါတယ်။အဖွဲ့ဝင်လျှောက်ထားဖို့အချိန်ဘလောက်ကြာမယ်ဆိုတဲ့ကိစ္စကို ICC ရှေ့နေတွေနဲ့ဆွေးနွေးခဲ့တယ်လို့ Mr. El Maliki ကဆိုပါတယ်။ဒါပေမဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာအုပ်ချုပ်နေတဲ့ PA ပါလက်စတိုင်းအာဏာပိုင်အဖွဲ့နဲ့ဂါဇာဒေသကိုအုပ်ချုပ်နေတဲ့နိုင်ငံရေးပြိုင်ဘက် Hamas အဖွဲ့နှစ်ခုဖြစ်နေတဲ့အတွက်လျှောက်ထားမှုတွေဟာကြံ့ကြာနိုင်ပါတယ်။